တချီလေးမြို့မှာမနှက်ဖန်ကျင်းပမဲ့ဒေါ်အောင်ဆန်းစုကြည်ဟောပြောပွဲကိုမူလကမြို့လယ်မှာရှိတဲ့ရှမ်းရိုးမှာကွင်းမှာကျင်းပဖို့လျှောက်ထားခဲ့ရမှာတက်ဆိုင်ရာကကျင်းပခွင့်မပြုခဲ့ပါဘူး။ဒါပေမဲ့လည်းအခုကျင်းပခွင့်ပြုတဲ့ရှမ်းစာပင်ရဲ့ရည်ကျင်းမှုကွင်းဟာလည်းအဆင်ပြေကောင်းမွန်ပါတယ်လို့တချီလေးခရိုင်မြို့သားဒီမိုဆီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးရဲနီထွန်းကပြောပါတယ်ခင်ဗျာ
။အဲ့ဒီမှာကကျောင်းနဲ့နေတယ်၊ဆေးရုံနဲ့နေတယ်၊ရုံးနဲ့နေတယ်ပြီးတော့လမ်းနေပိတ်ဆို့မှာဆိုလို့သူတို့ကဒီဘက်ကိုချပီးလိုက်ပါတယ်ဒီနေရာပိုအဆင်ပြေပါတယ်ကြည်ကျဲဝင်းလည်းရှိတယ
်ဒေါ်ဆန်းစုကြည်လိုက်ပါတဲ့လင်းပြန်ဟာမနက်ဖြန်မနေ့ဆက်တနိုင်ကန့်မှာတာချီလိတ်ကိုရောက်ရှိမှာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုလေးစိတ်ကနေကြိုဆိုမဲ့အဖွဲ့တွေတက်မှာရှေ့ဆုံးကနေလိုက်ပါမှာကတော့ NLD အလံလွှင့်ထူထားတဲ့စိုက်ကယ်တွေဖြစ်ပါတယ်အဲ့ဒီမော်တော်ဆိုက်ကယ်တွေတက်မှာ BMW စိုက်ကယ်ကြီးတွေနဲ့လိုက်ပါမဲ့ Eastern EagleMC Club ဆိုတဲ့အဖွဲ့ဝင်တွေလည်းပါဝင်ပါတယ်ခင်ဗျာအဲ့ဒီ BMW Motorcycle Club ရဲ့ဥက္ကဋ္ဌကတော့ကိုစိုက်ဟုံဖာဆိုသူဖြစ်ပါတယ်သူတို့အဖွဲ့မှာဒီလိုစိုက်ကယ်ကြီးတွေအစီး30ကျော်ရှိတယ်လို့ပြောပါတယ်အခမ်းအနားပြင်ဆင်တဲ့နေရာကိုရောက်ရှိနေသူတဦးကတော့ကလောမျိုးနဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တန်းငွေဖြစ်ပါတယ်
သူအောင်ဆန်းစုကြည်နားလို့ရှိဒီတိုင်းသားများရဲ့သူတို့ပါတီတွေအတူတူမဲကွဲသွားမဲ့ကိစ္စကိုဆွေးရှင်းနိုင်မယ်မကျွန်မအနေနဲ့ထင်ပါတယ်
။1988ခုနှစ်ကဒေါ်အောင်ဆန်းစုကြည်ထံပါမှပါဝင်လှုပ်ရှားခဲ့တဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်ဆန္ဒလင်းကတော့တာချီလေးကိုရောက်နေတာ10နှစ်ခန့်ရှိပါပြီ။ဒေါ်အောင်ဆန်းစုကြည်ကိုမတွေ့ရတာကြာပြီမို့လို့သိပြီးသူစိတ်တွေလှုပ်ရှားနေတယ်လို့ RFA ကိုပြောပါတယ်။
အမေစုလာမှာဆိုတော့ကျမတို့နဲ့အမေစုနဲ့ကကျမနဲ့လည်းမတွေ့အနီးကမတွေ့ရတာနည်းနည်းကြာသွားနှစ်တင်ကြာသွားပြီဆိုတော့အခုလိုတဆလိမ့်မျိုးကိုလာမယ်ဆိုတော့ကျမတို့အကုန်လုံးပေါ့နော်ဒီကမျိုးသူမျိုးသားတွေရောကျမတို့ဒီကပါတီဖွဲ့ဝင်တွေရောအကုန်လုံးကဝမ်းသာပြီးတော့အကုန်လုံးကပျော်ရွှင်ပြီးတော့အမေကိုကြိုဆိုမှာဖြစ်ပါတယ်ရှင
်ဟောပြောပွဲလုံခြုံရေးတာဝန်ယူထားတဲ့မစ္စိမလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင့်ဆွေဆိုသူကလည်းရုပ်မြင့်တန်ကြားကင်မရာတပ်ထားတဲ့ drone ခေါ်မောင်းသူမဲ့လေငယ်တစင်းနဲ့အနီးပတ်ဝန်းကျင်ကိုလေ့လာကြည့်ရှုနေပါတယ်
။အော်တော့ကျွန်တော်အခုပြအမေအောင်ဆန်းစုကြည်လာတဲ့အချိန်မှာမှတ်တမ်းလေးရိုက်မလို့ပါဗျ။လောလောဆယ်တော့ဒါလုံညိုရေးရောလိုက်ပြီးရောကြည့်ထားတဲ့သဘောပါဗျ။လုံညိုရေးကကျွန်တော်တို့ဒီဘက်ကွင်းတစ်ချောက်ပေါ့ကွင်းရဲ့ပတ်ပတ်လေဟိုမှာခြုံနေရှိတဲ့နေရာပေါ့ကွာ။အဲဒီဆက်နဲ့လိုက်ကြည့်ပါမယ်ဗျ။လူစမောင်းတော့မယ်ဗျ။ကျွန်တော်တို့ကလုံညိုရေးလည်းအရောက်နေရာယူထားပါလေဗျ
။ဒါချီလေးမျိုးမှာမနက်ဖြန်ညနေ3နာရီချင်းပါမယ်ဒေါ်အောင်ဆန်းစုကြည်ဟောပြောပွဲကိုအနီးပတ်ဝန်းကျင်မှာရှိကြတဲ့မိုင်းဖြတ်တာလီမိုင်းတုံမိုင်းဆက်မိုင်းရောင်စားတဲ့မြို့တွေကဒေသခံတွေလာရောက်မယ်လို့ဆိုပါရခင်ဗျာဒေါ်အောင်ဆန်းစုကြည်ဟာတာချီလိတ်မှာမနက်ဖြန်ညအိပ်ရနာပြီးနောက်တည့်ရက်22ရက်နေ့မှာတော့တာချီလိတ်ကနေကျိုင်းတုံကိုသွားရောက်ပါလိမ့်မယ်အဲ့ဒီညနေပိုင်းမှာပဲကျိုင်းတုံကနေရန်ကုန်မြို့ကိုပြန်လည်ထွက်ခွာမှာဖြစ်ပါရခင်ဗျာ